ကချင်ပြည်နယ်ကဖမ်းဆီးကန်လူငယ်တွေလွတ်လာတဲ့အကြောင်းအရင်ဆုံးတက်ဆက်ပေးပါမယ်။ကချင်ပြည်နယ်မှာတက်မတော်ကနေဖမ်းဆီးပြီးတော့မတရားအသွင်ဆက်သွယ်မှုဥပဒေပုံမှ71နဲ့အမှုဖွင့်အရေးယူခံထားတဲ့လူငယ်48ယောက်ဟာလွန်ခဲ့တဲ့ရက်ကပဲဗမော့အချင်းထောင်ကနေပြန်လည်လွတ်မြောက်လာပါပြီ။သူတို့ပေါ်ဆွဲတင်ထားတဲ့ပုံမှ71အစားရာဇသက်ကြီးဥပဒေပုံမှန်200နှစ်ပြည်မှုကျူးလွန်ပြီးတော့တရင်ပေးပို့ရန်ပြက်ကွက်မှုနဲ့ပြောင်းလဲဆွဲချက်တင်ပြီးတော့ပြည်တံချမှတ်ပြီးတဲ့နောက်ပိုင်းအခုလိုပြက်လွတ်လာတာပါအပြည့်အစုံကို VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကုန်းရင်ကပေးပို့ထားပါတယ်ခင်ဗျာ
မတရားသိမ်းဆက်သွယ်မှုဥပဒေပုံမှန်18တင်းနဲ့တရားစွဲဆိုခံရတဲ့ကချင်ပြည်နယ်ပူတာဦးမြို့နယ်ကလူငယ်48ဦးဟာဗမော်ချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပြီလို့အမှုကိုကူညီဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဦးခွန်နောင်ကပြောပါတယ်တ
ရားသက်ကြီးတရားမင်းနဲ့ကြောင်းကမှမိတ်ဆက်တာပေါ့စစ်တမ်းတော့ချတာပေါ့ဗျာဒါပေမဲ့လည်းစစ်တမ်းချပြီမှလည်းဆုံးရက်နဲ့လွတ်သွားတာပေါ့ပုံမှန်200နှစ်ကပြည်မှုကျူးလွန်ပြီးဖြစ်ကြောင်း2ရက်နေ့ဖြစ်စေယုံကြည်ရန်အကြောင်း10ရက်နေ့ဖြစ်စေမိမိမျိုးစုထုံးပြမှုနဲ့ဆက်နေရဥပဒေနဲ့ဒီပြန်တောင်းဝန်ရှိတော့တဲ့ဘင်းကိုမပြီးပဲသမင်ပြက်ွက်ရင်ဒီကို6လတိဆောင်တဲ့မျိုးမျိုးဖြစ်စေငွေတန်ဖြစ်စေတန်ရလုံးဖြစ်စေချမှတ်ရမယ်ပေါ့ဆိုကြတာပေါ့ဗျာသူတို့ကတော့ပြည်မှုကျူးလွန်ပြီးဖြစ်တယ်ဆိုတဲ့ဥစ္စာကိုအောင်ရှိတဲ့သူတွေကိုပဒိမပေးပဲနဲ့တက်ဖွဲ့တာပေါ့ဗျာအဲ့ဒီပုံမှန်ကကြောင်းချတာ
လူငယ်48ဦးကိုမတရားသိမ်းဆွတ်သွယ်မှုဥပဒေပုံမှန်19နှစ်သက်အစားဥပဒေရစသက်ကြီးပုံမှန်200နှစ်နဲ့ပြောင်းလဲပြည်ထောင်ချမှတ်ခဲ့တာပါဗုဒ္ဓဟူးနေ့ကလွတ်မြောက်လာတဲ့လူငယ်တွေအနေနဲ့လက်ရှိပမော်မြို့မှာအသိသိခံကာလအတွင်းသိသိခံပစ္စည်းတွေကိုထုတ်ယူနေစေလို့ဥက္ကဋ္ဌကဆိုပါတယ
်လွတ်ပြီးတော့မှသူတို့အိမ်ပြန်ဖို့လုပ်နေကြတယ်သူတို့ပမော်ကနေပြီးတော့မှသူတို့မပုံတင်နေနဲ့နိုင်ပုံကြီးပေါ့လေအဲ့ဒါတွေသူတို့ဖားပြီးစင်ကသိထားတဲ့ဥစ္စာရှိတယ်အဲ့ဒါတွေကိုစောင့်ယူပြီးတော့မှပြန်မယ်လို့တော့သိရတယ်ဒါဆိုရှိအောင်လုပ်တော့ကြတယ်
ပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလမှာ KIO ကချင်လွတ်လပ်ရေးဖွဲ့ထိန်းချုပ်ရာဒေသဘက်ပန်ကြားရမှာတင်တန်းသွားတက်ခဲ့တဲ့ပူဇော်ဦးမြို့နယ်ဒေသခံလူငယ်48ဦးကိုတပ်မတော်ကလည်းဖမ်းဆီးထားပြီးမတရားသိမ်းဆက်သွယ်မှုဥပဒေနဲ့အမှုဖွဲ့ရေးယူထားတာပါဒီအချိန်လေးကိုတရားလှုပ်တော်ရှိနေဦးခွန်နောင်ကအခုလိုပြောပါတယ
်သူကတော့ဒီအဲ့ဒီကိုမိုက်ကြရမှာဒီစက်ကျုံမုံကြီးတန်တော့ဆက်တာပေါ့လေစက်ကျုံမုံကြီးတန်တော့ဆက်ပြီးတော့မှပြန်လာတဲ့အချိန်မှာလက်ကျေမှာတချို့ဖမ်းတယ်စိတ်လုံးမှာတချို့ဖမ်းတာပေါ့လေစိတ်လုံး face ပေါ့အဲ့ဒီ game မှာတချို့ဖမ်းတယ်ဖမ်းပြီးတော့မှပဲအဲ့ဒါတရားရှင်အုပ်ကိုစက်ကျုံပြန်ဆွဲတတ်တော့တာပေါ့
အဲ့ဒီလူငယ်တွေကနေဖွံ့ဖြိုးရေးတင်တန်းတွေဆက်ရောက်လာကြောင်းခရီးရန်ဂိုင်းပေါင်းစုံဖွဲ့တွေနဲ့ဒေသခံတွေက KIO ထိန်းချုပ်နယ်မြေမှန်ကြားရမှာတင်တန်းဆက်ရောက်ဖို့အတွက်စီစဉ်ပေးခဲ့တာဖြစ်တယ်လို့ KBC သွင်းရေးမှူးဒေါက်တာခလန်ဆန်းစွန်ကပြောပါတယ
်။ဒါလည်းဒါမှသူတင်တန်းတော့ရည်ရွယ်ဆိုတဲ့အဓိကတော့အဲ့ဒါပေါ့။အမှန်ဆိုရင်ဒီဟောမူကြီးစေဝနဲ့ပတ်သက်တဲ့အသိပညာပေးတင်တာပေါ့
။ဖန်စီခံရသူတွေဟာမှန်ကြားရမှာတလားကြာတင်တန်းတော့ရောက်တိုက်ခဲ့တာဖြစ်ပြီးတင်တန်းဆက်ရောက်ပြီးပြန်ကချင်းပြည်နယ်လွယ်ကျယ်မြို့နယ်မှာအောက်တိုဘာလ17ရက်နေ့ကဖန်စီခံရတာဖြစ်ပါတယ်။ဖန်စီခံရသူတွေထဲမှာအမျိုးသား43ဦးနဲ့အမျိုးသမီး9ဦးပါဝင်ပြီးပမော်ကျင်းဆောင်မှာ9လသာထိမ့်သိမ်းခံရပြီးအခုလိုပြန်လည်လွတ်မြောက်လာတာလည်းဖြစ်ပါတယ်ခင်ဗျာ